เมตตานิทากรโลกะธัมมาปาตุทุกขังกรเมตตาติตะละรันติหิทุกขังตุพุทธิตาปะสาเมตตานิทากรโลกะธัมมาปาตุทุกขังกรเมตตาติตะละรันติหิทุกขังตุพุทธิตาปะสา
โลกเกตตวะอลีลีโกมีปุลละโลกตะกะบาตวินัยเมตตานิทากรเมตตาอิลุภวยผิวปะเวงเวละมิญีติธัมมาตัตตวะตะลุอิญญะเสบ่อะตะเยชวนกากองมนสวาทุกขังกรอตุเลวันตางาละชวยเปี่ยวณะลุงไสวันลังลายะคุชันดาโกปุไลยะ อาตุยังเลเกเวเปิละมคะอิยะโพชุมยะอะตะเยทุมบะบาเสตะติเมตตาติตะละรันติหิเมตตาพุลยะอิตะสังติอะยังวาโรภิเมตตาติตะละรันติหิเมตตาพุลยะอิตะสังติอะยังวาโรติโพธิตังบงบงล้วนตมมะละตุฐิอะกังตา ปัสสากะบะขิพวยอะปิปิไนตินิเมยสวาตัตตวะโตติทุกขันตุโกสัยเอกาเปยังกวายฤวันตาตะกวะจัมตาจะบาเสกงตะติ သောဇာတဘောင်ရဆင်းမြတ်နန္ဒစัจ္ချာဝလာ၌ရှိကြကုန်သောအနန္တသတ္တဝါလေးဘေးရန်ကင်းကြစေဖို့ဆင်းရဲကင်းကြစေဖို့ချမ်းသာခြင်းနဲ့ပြည့်စုံကြစေဖို့မေတ္တာတတ်တွေပို့လို့ကြရအောင်အားလုံးမေတ္တာဖို့စာပိုက်ကလေးများတစ်ခေါက်စီလိုက်ဆိုလိုက်ကြပါပြီးတဲ့အခါသုံးခေါက်စီတင်းကြီးတင်းကြီးမေတ္တာပို့ကြရအောင်ကိုယ်စိတ်နှစ်ဖြာဘေးရန်ကွာ
ดาลามาดาลานัยบาเสดาลานัยบาเสคันติยา
Kandi nalo asento swembyong java se Kandi nalo asento swembyong java se
Kandi nalo asento swembyong java se Kandi nalo asento swembyong java se
Dometta swan Kaba luang, nyechen java se, dame da swang, kaba luang, nyechen java se, dame da swang, kaba luang, nyechen java se, dame da swang, kaba Medani dagara loge dama badu dukangara Medani dalarandi hi dukam du puti davasa Loge nadawa alili gomi bola loge dagava dunai Medani dagara meda ilu puipu ba wengwela minyidi Mama Ladawa Dadwe Imya Zebo Adaye Shunga Kaumonzwa Dukhangaro Dule Wanda Ngale Shwen Biong Nalo Se Wang Lam La Yaku Cham Da Go Biu La Ya Padu Yang Le Ginwe Bile Makha Iya Bo Shumya Adaye Thumba Ba Se Dadi Meta Di Dala Randi Hi Meta Pui La Ya Eda Sandi Yang Waro Pien Meta di dala randi hi, meta bhuila ya eda sandi yang wado di. Hudi da bambo luan dhamma mala dhuti akonda. Asa kaba khipoya bibi nai dine miya swata da wado di. Dukhandu gose ika biyan kwa yue wanda da kwa chanda java se gonda di. တောင်း3 9ခုနှစ်နေုံလ3ပြိတ္တရေမနေ့ရက်ခုနှစ်ရက်မာသမယအခါတော်နီးလာကြပြန်ယောလာဇာခုနှစ်ရက်ညချမ်းကာလခုနှစ်နာရီ40ခန်းမိနစ်အချိန်မှာစတင်၍ရန်ကုန်မြို့ပစောတော်ရွှေဖုံးမြင့်ရွှေဖုံးပွင့်စီတီရင်ကနာစီတီကြီးမြေမှာဒီခင်းနဲ့ ရွှေဖုံးပွင့်ဓမ္မဗိမာန်မှာဆင်းရဲခြင်းပါတယ်ဓမ္မသဘင်ကိုယခုကမေတ္တာအာသီတမေတ္တာပဋ္ဌာနာနဲ့စတင်ဖွင့်လှစ်ပါပြီဓမ္မသဘင်ပွဲအားခဲလို့လာခဲ့ကြသည့်သူတော်ကောင်းပေါင်းတို့နဲ့တကွသုံးဆယ်တပုံရဲ့ဆင်မြေနာအနန္တဆက်ကြဝလာနဲ့ရှိကြကုန်သောအနန္တသတ္တဝါတွေဘေးရန်ကင်းကြပါစေဆင်းရဲကင်းကြပါစေချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ မေတ္တာဓာတ်တွေဝေးပြီးတော့ဓမ္မသဘင်ကိုစတင်ဖွင့်လှစ်ပါတယ်။ယနေ့ညဆင်ခြင်းပါသည့်ရွှေဖုံးပွင့်ဓမ္မသဘင်ကိုရွှေဖုံးပွင့်အစီဒီတော်ဝေယဝိဇ္ဇဆောင်ရွက်ကြတဲ့စေတီယဝေယဝိဇ္ဇကာရကအဖွဲ့ကကြီးမှုပြီးတော့စေတီယပူဇာအဖြစ်နဲ့ဆင်ခြင်းပါတဲ့ဓမ္မသဘင်ဖြစ်ပါတယ်။ စေတီတော်ကိုတရားတော်နဲ့ပူဇော်ဖို့ဘုန်းကြီးတို့ကဓမ္မကိုဖြန့်ဝေပရိသတ်ကဓမ္မကိုနာကြားဒီဓမ္မဒေသနာဓမ္မသဝနာဒီကောင်းမှုနှစ်ခုဓမ္မဖြင့်စေတီအားပူဇော်ဖို့ပြီးတော့ဒီစေတီယပူဇာမှာဓမ္မဖြင့်ပူဇော်ယုံညံ့တဲ့မလုံလောက်သေးတဲ့အတွဲကြောင့်ပြည့်စည်ရပူဇာဆိုတာလည်းပဲ ထို့လိုအကြောင်းကိုစေတီယဝေယဝိဇ္ဇကာရကအဖွဲ့ကကျင်းညာပြီးသားဖြစ်မှာပါ။ဘုမင်းစေတီတော်ကြီးဟိုထိတ်ဖြားကနေပြီးတော့အောက်ခြေအရောက်မောမပြင်ဆင်ပြီးတော့ရွှေသင်္ကန်းကလူချင်းမောမပြင်ဆင်ရင်းတို့ဖြင့်ဝေယဝိဇ္ဇကိုဆောင်ရွက်ကြတယ်။စေတီယဝေယဝိဇ္ဇကာရကအဖွဲ့ရဲ့ကျင်းညာချက်ကိုပြိတ္တာကြားသိထပြီးတဲ့အတိုင်းဆိုတော့
စရိယပူဇာဟာဓမ္မပူဇာတရားတစ်ခုတည်းနဲ့ပူဇော်လို့မလုံလောက်ဘူးပေါ့ပရိသတ်ကြီးပြည့်စရပူဇာလဲပဲစီရီတော်အတွက်အထူးလိုလိမ့်မယ်ပေါ့နော်အဲ့တော့ဘုန်းကြီးတို့ကပြည့်ဓမ္မပူဇာစီရီတော်ကိုတရားတော်နဲ့ပူဇော်ရင်ပရိသတ်ကြီးကပြည့်စရပူဇာပေါ့ပြည့်စီတော်နဲ့ပူဇော်ပြည့်စီနဲ့ပူဇော်ကြရပါအဲ့လိုပြည့်စရဓမ္မဤနဝနဲ့သာသနာတော်ကိုပူဇော်သွားကြမှာသာသနာတော်ရဲ့မိယာဖြစ်တဲ့ပစ္စည်းလုံလောက်ရဲ့သာသနာတော်ရဲ့စွန့်ရည်တတ္တိဟာလည်းပဲကောင်းကောင်းပြန့်နိုင်တဲ့သဘောရှိပါတယ်အဲ့ဒါကိုဘုန်းကြီးတို့ဟောဣတိဩဒကပါဠိတော်ဘုကာရသုတ်ဓမ္မသာသနာတော်ရဲ့အချင်းချင်းမိခိုးတဲ့သဘောကိုဖော်ပြထားတာရှိပါတယ်အညွညနေတိတသဘောလို့ဒီလိုဖော်ပြထားတယ်ပရိသတ်ကြီးဘာနေတိတအညွညနေတိတဟုတ်လားအချင်းချင်းမိခိုရတဲ့သဘောသာသနာတော်ရှင်ယဟန်တို့နဲ့တရားတော်မတွေအပြန်လှမိခိုရသလိုပစ္စယနုဂဟနဲ့ဓမ္မနုဂဟဒီနှစ်ခုလည်းအချင်းချင်းအပြန်လှပစ္စည်းနဲ့ထောက်ပံ့ခြင်းကတရားကိုမိခိုရတယ်။တရားတော်ကိုနာကြားရရတဲ့အခါကျတော့ပစ္စည်းလေးပါထောက်ပံ့တဲ့နေရာမှာသဒ္ဓါအားပို့ပြီးတော့ကောင်းလာတယ်။ဒါကပစ္စည်းလေးပါကဘာကိုပြီးသွားတာလဲဆိုတော့တရားတော်ကိုအပြီးပြုတ်သွားတာ။နောက်ဘုန်းကြီးတို့တရားဓမ္မတွေရဲ့ပစ္စည်းဟာတရားတော်ကိုတစ်ခါတခါမိရတာရှိသေးတယ်။တရားတော်ကိုကောင်းစွာနာကျမ်းရရမှလည်းပဲဒါနမှုဘယ်လိုပြုမယ်သီလဘယ်လိုစောင့်တည်မယ်သမထဥပဒနာဘယ်လိုပွားမယ်လို့အမျိုးကောင်းသားအမျိုးကောင်းသမီးတွေတရားဓမ္မတွေရဲ့နှလုံးသားထဲမှာဓမ္မစိတ်ဝင်ဆွဲပြီးတော့ပြတ်သွားအောင်ဆလို့ရှိရင်အဲ့ဒီဓမ္မပြန်ပွားရေးဟာလည်းပစ္စည်းကိုမိရတာနောက်တခါပစ္စည်းကဓမ္မကိုပြန်ပြီးတော့မိရတာဓမ္မကပစ္စည်းကိုပြန်ပြီးတော့မိရတာပစ္စယနုဂဟနဲ့ဓမ္မနုဂဟဒီနှစ်ခုအပြန်လန်မိရတဲ့သဘောကိုပဲခုနကပြောထားတဲ့ဘဟုကာရသုတ်တော်ကအညွညနေတိတဟုတ်လားပါကာရနာသရစဥဘောအညွညနေတိတအာရတယန္တိသတ္တမံယောဂခေမမနုတရံမူရင်းရှိတဲ့ပါဠိတော်မှာပါကာရနာကာရသဥပ္ပောအညွညအနိဗ္ဗိတာအာရတယံဒေသတ္တမံယောဂခေမမနုတရံနောက်ပြီးတော့ဘုန်းကြီးတို့မျိုးကောင်းသားမျိုးကောင်းသမီးတွေတခုသတိပြုပြီးတော့မှတ်သားဖို့ကောင်းတာကဘုန်းကြီးတို့ဟောတာပိသားတွေတော်များများရှိနေတယ်စေရိယပူဇာတရားတွေတဲ့မှာကဗာမြေကြီးတခုလုံးကလှပြင်မဲ့တန်းစားဆင်မဲ့ဆိုလို့ရှိစေတီပထိုးတွေနဲ့တန်းစာဆင်မသားလည်းရင်တကယ်ကပတန်းစာဟာပြည့်စုံတယ်တဲ့ကဗာမြေကြီးမဟာပထဝီကိုလှပြင်တန်းစာဆင်မယ်ဆိုရင်ပြိတ္တရေဘာနဲ့စေတီထဲမှာဘာတွေပါသလဲလို့ဆိုပြိတ္တရေယရဏာတွေအပြည့်ပါဓာတုစေတီဓမ္မစေတီဥဒိတကစေတီပရိဘောဂစေတီရဲ့လို့စေတီဘယ်နှမျိုးလဲကျေဖုံးပွင့်ဆိုတဲ့စီရီတော်ထဲမှာဓာတုအပြည့်ရှိမယ်။မြတ်စွာဘုရားရဲ့ကိုတော်အသွေးအသားအယူများကဖြစ်တဲ့ဘုရားရဲ့ရုပ်ဝတ္ထုအစိတ်ပိုင်းများဓာတုမြတ်စွာဘုရားရှင်တို့တော်ကထွင်ပြီးတော့သဗ္ဗေချင်းနာဉာဏ်တော်နဲ့ဖော်ထုတ်ထားတဲ့ဓမ္မဘုရားရှင်ကိုတော်မြတ်ရဲ့ဂုံတော်ကိုမှန်းပြီးတော့တည်ထုထားတဲ့ပုံတော်များထွင်ထုထားတဲ့ပုံတော်များယုတ်ထုများဒါကဥဒိတ်တကဖယံမြတ်စွာရဲ့အသုံးဆောင်ပြည့်တဲ့ပရိခရာပစ္စည်းများဒါကပရိဘောဂဒီလေးမျိုးစလုံးကိုဘာခေါ်လဲဆိုတော့စီတီဘာခေါ်လဲစီဘောဂဘာကြောင့်စီတီခေါ်သလဲလို့ဆိုတော့အယုသည်ပြုတ်အပ်တဲ့ဂုံတ္တိအပြည့်ရှိလို့တဲ့ဘာဖြစ်လို့အယောအသေးပြုတ်အပ်တဲ့ဂုံတ္တိရဲ့ပြေဝါရှိနေလို့ဒီလေးမျိုးကိုစေတီစ စိတိတပံအပစိတိတပံပုစိတပံဣဒ္ဓံတိစေတယံဣဒ္ဓဤလေးမျိုးသောအရာဝတ္ထုပေမှာစိတိတပံအပစိတိတပံပုစိတပံအယောသိပြုတိုက်ပူဇော်တိုက်တဲ့သဘောဟာရှိနေတယ်တသမထို့ကြောင့်တန်ထန်တို့လေးမျိုးသောဌာနဟာစေတယံစေတီမိနေရလောတထပံကောင်းစွာမသွေးမထိုင်ပါပေကုန်သတည်အယောအသေးပြုအပ်တဲ့တတိတွေတဲ့ပရိသတ်ရဲ့အပြည့်အစုံအလုံးအလောက်ရှိနေလို့ဒီလေးမျိုးကိုဘာလို့ခေါ်မလဲအေးအယုသိပြုအပ်တဲ့ဂုံတွေဆိုတာကပရိသတ်ရဲ့သီးတာလွယ်ပါတယ်သဗ္ဗညဗုဒ္ဓရဲ့ဓာတုကိုကြည့်ကြည့်ဓမ္မကိုကြည့်ကြည့်ပရိဘောဂကိုကြည့်ကြည့်ဥဒ္ဒေသကကိုကြည့်ကြည့်လေးမျိုးစလုံးဥဒ္ဒေသကဆိုတဲ့စီတီတော်ဟာယုတ်ထုစင်တုမဟုတ်လားမှန်ပါဘူးအဲ့ဒီယုတ်ထုစင်တုကိုဘာကြောင့်အယုသိပြုရပူဇော်ရသလဲလို့ဆိုလို့ချင်းဒီယုတ်ပုံတော်ကလောကတဲ့တခွေလုံးသဗ္ဗညုဗုဒ္ဓအလုံးတော်ကလွှဲရင်ဘယ်သူမှမရှိတဲ့မဟာပုရိသလက္ခဏာ32ပါးဒါရုပ်ပိုင်းနဲ့ပြောတယ်နော်မဟာပုရိသလက္ခဏာ32ပါးသူသူခြားခြားယောက်ျားမြတ်တို့ရဲ့လက္ခဏာ32ပါးအဲ့ဒီယုတ်လူစင်းတော်တွေမှာတင်ပြီးတော့တကယ်စနစ်တကျထုတက်လှုပ်တက်တဲ့ဗပုစရာပကြီးစရာများလှုပ်ထားရင်ပေါ့နော်မဟာပုရိသလက္ခဏာ32ပါးနဲ့ပြည့်စုံတာဒီယုတ်ပုံတော်ယုတ်အနိထာကိုကပရိသတ်ကြီးပူဇော်စရာဖြစ်ပြီ။ဘာကြောင့်လဲမဟာပုရိသတွေရဲ့လက္ခဏာတွေပါဝင်လို့နောက်တကဒီယုတ်ပုံတော်ဟာကိုယ်စလဲပဲတဲ့။ကိလေသာအညစ်အကြေးတစားကမှမကြအောင်ကင်းဝေးတော်မူပြီးတဲ့သဗ္ဗညုဗုဒ္ဓရဲ့ကိုယ်စားဖြစ်ခြင်းကြောင့်သဗ္ဗညုဗုဒ္ဓအနေနဲ့အဘိညုဗုဒ္ဓရှင်တော်များရဲ့နှလုံးသားကိန်းဝတ်တဲ့ဗုဒ္ဓကံတော်ဉာဏ်တော်တွေကိုမှန်းပြီးတော့ဒါဟာကိုယ်စလဲဆိုပြီးတော့ဒီလိုပူဇော်လိုက်မယ်ဆိုလို့ရှိရင်လည်းပဲနာမကာယကိုပူဇော်ကြတာရူပကာယနာမကာယနှမျိုးစလုံးမှပရိသတ်ကြီးပူဇော်အပ်တဲ့ဂုံတ္တိတွေအပြည့်အစုံရှိနေတဲ့အတွက်ကြောင့်အယသဘိညုရဲ့ဂုံတော်တွေကိုမှန်းပြီးတော့ဤပုံတော်တွေကိုပါလို့ကြတာတော့ဆိုတော့စိတ္တိတ္တပံအပစိတ္တိတ္တပံပူစိတ္တပံဣဋ္ဌာတိစေတိယံအယုသေပြုအပ်လို့စိတ္တိတဲ့နော်ဒီတော့အဲ့ဒီဓာတုရောဓမ္မရောဥဒိတကရောပရိဘောဂရောအကုန်လုံးကပရိသတ်ရတိန်ပင်မဇနေတိတိရတနံတရားတရားကောင်းကြတဲ့လူအပေါင်းတို့ရဲ့မျက်နှာချင်းကိုဖြစ်စေတတ်တဲ့အတွက်ကြောင့်လည်းပဲသူဟာယရဏဖြစ်တယ်တရားကောင်းကြတဲ့လူနတ်အပေါင်းတို့ရဲ့မျက်နှူးကျင်နာမှုကိုမျက်နှူးတွေ့တာမှုကိုဖြစ်စေတတ်တဲ့အတွက်ကြောင့်ပါခေါ်မယ်ရတနာမဟာပတိမြည်ကြီးကိုကြည့်လိုက်မဟာပတိမြည်ကြီးတည်းမှာစိန်ဆိုလို့ရှိရင်လေမြည်ကြီးကထွက်တာကြောက်စိန်ရောကြောင်းဒီရောဗရမယရောဒါတွေပဲကထွက်ကောင်းကင်ကကြလာတာတလုံးမှမရှိဘူးအားလုံးမြည်ကြီးကထွက်ချွေရောငွေရောကြောက်ရောသံရောကောလုံးပဲကထွက်ဓာတ္တုမျိုးစုံယရဏမျိုးစုံအကုန်လုံးမဟာပတိမြေကြီးကအဲ့တော့တူးပြီးထုတ်ပြီးတာတွေလည်းပဲမရင်နဲ့မတွက်နဲ့အောင်ဒုနဲ့ဒီရှိပြီးပြီမတူးရမထုတ်ရသေးတဲ့စင်ရောရှူရောငွေရောကြောက်ရောတန်ရောဗရမျရောဓာတ္တုရောမြေကြီးထဲမှာမရှိပေဘူးလားရှိပါပါအဲ့ဒါကြောင့်ဝတုံဒရဆိုတာမှတ်တာပရိသတ်ယရဏတွေကိုအပြည့်သူလောင်ထားသောအရာဝတ္ထုတဲ့ဒါကိုဝတုံဒရခေါ်တယ်ဝတုံဒရကိုပညာနဲ့ဘာသာပြန်တော့မြေကြီးလို့ဘာသာပြန်မဟုတ်လားဝတုံဒရမြေဆောင်နတ်သမီးဆိုတဲ့စကားလုံးမှာလှမ်းကြည့်လိုက်ဝတုံဒရပါလဲယရဏတွေနဲ့ပြည်နေတာဟုတ်လားယရဏတွေကိုထမ်းဆောင်ထားတာတဲ့ဘာလို့လဲအဲ့ဒီမြေကြီးပေါ်မှာဘုန်းကြီးတို့ကနေချင်းတိုင်းနေသေးချင်းတိုင်းသေးဒီလိုတွေဖြစ်နေကြတာအရင်ကြီးတွေသုံချင်းတိုင်းသုံဆွန့်ချင်းတိုင်းဆွန့်လှမလှမလားဆိုပြီးတော့ဟာလားမြေတီစိုက်ကြပန်းမင်းတွေစိုက်ကြမိတွေထွန်းကြဘာလို့တာလဲမြေကြီးကိုအလှပြင်တာဒါလောက်နဲ့မလုံလောက်ဘူးလေမဟာပရိမြေကြီးလှပြင်တဲ့ကိစ္စဟာယရဏပြည့်နေတဲ့မြေကြီး နောက်တစ်မျိုးစဉ်းစားအောင်ဖယားတဆူနဲ့တဆူတို့ဤအကြာအကြာမှာမဟာပရိမေကြီးသည်တယူဇနာတူဇနာမြေသားတွေမြင့်တက်မြင့်တက်လာဖယားတဆူနဲ့တဆူကြမဟာပရိမေကြီးကမြေသားတွေဒုတက်လာတာတယူဇနာလောက်ဆယ်နှစ်မိုင်လောက်မြေသားတွေဟာမြင့်လာတယ်မို့လာတယ်မောက်လာအဲ့ဒါကြောင့်မလို့အိန္ဒိယနိုင်ငံသွားပြီးတော့ဘုရားပူဇော်တဲ့မြေကောင်သားမြေကောင်သမီးတွေသတိထားမိမယ်မြတ်ဗုဒ္ဓသတင်းသုံးတော်မူသားတဲ့နေရာကျောင်းတော်ရာတွေကိုပြန်တူးတဲ့အခါကျတော့အိန္ဒိယရှေးအောင်ဌာနကမှတ်တမ်းနေမှာမှတ်တမ်းနေလို့တွေ့ရတယ်အ ਨੇ ဆုံးသူတို့ပြန်တူးရတာမြေကြီးအောက်မှာ10ပေလောက်တူးမှဒီဖောင်ဒေးရှင်းအုပ်မြစ်ကိုသွားတွေ့တယ်လက်ရှိမြေသားအောက်မှာဘယ်လောက်တူးရလဲ10ပေလောက်တူးရတယ်အဲ့ဒီ10ပေလောက်တူးလို့သွားတွေ့တဲ့ကျောင်းနေရဲ့အောက်ခြေအုပ်မြစ်ဖောင်ဒေးရှင်းနေဆိုတာဟာဂေါတမဗုဒ္ဓရှင်တော်ရဲ့ကျောင်းတွေလို့ဒီလိုပဲဘုန်းကြီးတို့ကကြီးညိုပြီးတော့ထားတာ။နောက်အိန္ဒိယရှေးအောင်ဌာနကလည်းဒီလိုပဲလက်ခံထားတာ။ဥပမာဇေတဝန်ကျောင်းဆိုပါဆိုအနာတပိတကယ်ဆောက်သွားတဲ့တကယ်ကျောင်းရဲ့အုံမြင့်လန်းလို့ဆိုရင်ပရိသတ်ရဲ့ဒါဖြေဖို့ရန်ခက်မယ်။သာသနာခေတ်ကနေ့2600လောက်ရှိသွားပြီ။နေ့2600လောက်မှာအဲ့ဒီအုံမြင့်နေရာမှာပဲဒီအုံမြင့်နဲ့တထက်တဲ့တထက်တဲ့မရွှေ့ပဲနဲ့ခေအဆက်ဆက်မှာဟလာကျောင်းတွေတကြောင်းမိတကြောင်းတကြောင်းမိတကြောင်းတည်သွားတဲ့ကျောင်းမျိုးတွေဖြစ်တယ်လို့အိန္ဒိယအာခီယိုလော်ဂျီကဒီပါတမန့်ကဒီလိုသူတို့သုံးသပ်ကြတယ်။ဘူရင်ကျောင်းရဲ့အုံမြင့်တော့မဟုတ်ဘူးသို့တော့အတိုင်းအတာအနေထားကတော့ဒီနေရာပဲ။အဲ့ဒီတော့ဘုန်းကြီးသုံးသပ်တဲ့အဓိပ္ပာယ်ကဘာလဲဆိုတော့ရှစ်ပေဆိုတဲ့အဓိပ္ပာယ်ကိုပြောတာပါ။လွန်ခဲ့တဲ့နှစ်2600လောက်ကကျောင်းရဲ့အုံမြင့်ဆိုရင်ရှစ်ပေအောက်မှာရောက်ချင်ရောက်နေမယ်။အရောက်လေဘုရားတဆူတဆူချာမှာမြေကြီးသည်တယူဇနာမြင့်တက်သွားပြီအဲဒီတော့ဒီဘာရကကဘာမှာပွင့်ပြီးတဲ့ဘုရားဟာကာကုသံဘုရားကောဏဂုံဘုရားကသဗ္ဗဘုရားဂေါရမဘုရားလေးစုခုဂေါရမမြတ်စွာဘုရားလက်ထက်မှာကသဗ္ဗမြတ်စွာဘုရားလက်ထက်တော်ကစီတီပထိုးတွေကျောင်းတွေကန်နေခါပဲမှာလဲမြေကြီးအောက်မှာတယူဇနာမြုပ်ဟောကောနာကုံဘုရားလက်ထက်ကစေတီပထိုးတွေဆိုရင်မြေကြီးအောက်မှာနှစ်ယူဇနာလောက်မြုပ်နေတယ်။တာကုသံဘုရားလက်ထက်ကကျောင်းကံဘုရားတွေစေတီပထိုးတွေဆိုရင်မြေကြီးအောက်မှာသုံးယူဇနာလောက်မြုပ်သွားပြီ။ဒီလိုမဟုတ်လား။မှန်ပါဗျာ။မဟာပရိမြေကြီးကအောဆရာဘလောက်ကောင်းတယ်လဲလို့အဲ့လိုဘုရားစုစုရဲ့ကျောင်းကံဘုရားစေတီပထိုးတွေကရှေးဘုရားသာသနာကွယ်သွားတဲ့အခါကျတော့ပြုတ်ပြက်ပြုတ်ပြက်ပြီးတော့မြေအောက်မှာမြုပ်ပြီးတော့နေကြတာ။ဒါကဘုန်းကြီးတို့သုဝနာစေတီယသုတ်တံဆိုတဲ့အထက်မှာဒါပြည့်စုံပါတယ်ဂတိကာရသုတ်တံမှာလည်းပါတယ်မြတ်စွာဘုရားဗာရဏသီနဲ့သာဝတိခရီးတစ်ခါကြွတော့လံခုလနတ်ကုန်းကြီးတနေရာမှာမြတ်စွာဘုရားနားတယ်နားတော့ရှင်အာနန္ဒကနတ်ကုန်းနာမှာနတ်ကုန်းနေရာမှာနားပါနဲ့လို့လျှောက်တယ်မြတ်စွာဘုရားကလည်းဒီနေရာမှာပဲလံခရီးပန်းလို့နားပြည့်အောင်နားတယ်မဝေးတဲ့တနေရာမှာပုံနှတ်တယောက်ကလဲထွန်းနေတယ်။ရသော်ဘုရားကိုတော်မြတ်ကအဲ့လဲထွန်းတဲ့ပုံနှတ်ကြီးသွားခေါ်လိုက်စမ်း။ငါဘုရားစကားနဲ့နဲ့ပြောမယ်ဆိုတော့ပုံနှတ်ကြီးခေါ်လိုက်တော့ပုံနှတ်ကဘုရားစီလာတဲ့။ဘုရားနာရောက်တော့မြတ်စွာဘုရားကိုဒီပုံနှတ်ကရှစ်မခိုးပဲနဲ့နတ်စင်ကိုရှစ်ခိုးတယ်။အဲ့တော့ရှင်အာနန္ဒကဩဘုရားရှင်လည်းနဲ့နတ်စင်ရှစ်ခိုးရမလားဆိုတော့မချေနပ်ဘူး။နတ်စင်ရှိခိုးရကောင်းလားဆိုမကြည်နပ်ဖဲနဲ့ဘုရားလျှောက်တော့မြတ်စွာဘုရားကမလျှောက်နဲ့ဒီလိုမပြောနဲ့ဒီပုံနှံဟာရှစ်ခိုးတိုက်တဲ့နေရာကိုရှစ်ခိုးတာဘယ်လိုပြောလဲရှစ်ခိုးတဲ့နေရာကိုရှစ်ခိုးတာပါဗျာအီမီနာပြမနေနာဧကန္တဝန္ဒနီယဌာနမေဝဝန္တတိအယံပြမနောဧကန္တဝန္ဒနီယဌာနမေဝဝန္တတိအယံပြမနောဒီပုံနှံသည်ဧကန္တဝန္ဒနိယဌာနမေဝတကရှိခိုးတိုက်တဲ့နေရာကိုသားလဲဝန္ဒတိရှိခိုးနေတာတကရှိခိုးတိုက်တဲ့နေရာကိုသူရှိခိုးတာဘာရှိခိုးနေတာပါလဲနတ်ကုန်းရှိခိုးနေတယ်ဒီတော့ရှင်အာနန္ဒကပူပြီးတော့မချေမနှဖြစ်လာတယ်နတ်စင်ရှိခိုးတာဘုရားလည်းအာဘိဓကူဘောဒီလိုဖြစ်တယ်ဒီတော့ပရိသတ်ကြီးတို့အောင်ပြောကြဆိုလို့ရှိ ဘယ်နဲ့ကြောင့်နတ်စဉ်ရှိခိုးတာကိုရှိခိုးတိုက်တယ်လို့ပြောတော့ဆိုတော့မှဘုရားကဖွင့်ပြောတယ်ခြေသအနန္တအဲ့ဒီနတ်စဉ်ရဲ့အောက်တဲ့တဲ့မှာဇီတိကြီးရှိတယ်တဲ့နတ်စဉ်အောက်မှာကာသဗ္ဗမြတ်စွာဘုရားရဲ့ယုတ်ကလတော်ကြီးတစ်ခုလုံးကိုမိမသိဉ္ဇူပဲနဲ့ယုတ်ကလအတိုင်းထည့်ပြီးတော့ဌာပနာထားတယ်ရွှေစီရီတော်ကြီးကဒီနတ်စဉ်အောက်မြေကြီးထဲမှာမြုပ်နေတယ်နောက်ခေတ်လူတွေကမသိကြတော့ဒီနေရာဘာလုပ်လိုက်တာလဲနတ်ကောတင်လိုက်တာဘုရားကအောက်ရောက်နေတဲ့အပေါ်မှာအဲဒါကြောင့်စေတီယဝေယဝိဆကာရကအဖွဲစေတီယဃောပကအဖွဲရဲ့တာဝန်ဟာဘလောက်ကြီးတယ်ဆိုတာသိရပေါ့နော်စနေတရားပြုပြင်ထိန်းသိမ်းခြင်းမရှိခဲ့ရင်အဲ့ဒီလိုဖြစ်သွားနိုင်တာပေါ့ခုပြီးတော့တခုပို့ပြီးတော့မြေကြီးကိုသိလိုက်ရတာကမြေကြီးတဲ့ခုဘာကြီးရောက်စီရီတော်ကြီးတသမဘုရားရဲ့စီရီတော်ကြီးမြေကြီးတဲ့ရောက်နေတယ်မပြတ်သေးဘူးနတ်စင်အောင်မှမြုပ်နေတယ်မြတ်စွာဘုရားကဒီစီရီတော်ကိုဖော်ပြခြင်းလို့ခရီးသွားရတဲ့နတ်စင်နားမှာဝင်ပြီးတော့အနားယူတာအာနတ်စင်အောင်ဇီရီတော်ကြီးရှိနေတယ်လို့ဘုရားကပြောတယ်အဲဒါကြောင့်ဒီပုံနာရှိခိုးတိုက်တဲ့နေရာကိုရှိခိုးတာဆိုတော့ပုံနာကလည်းမသိဘူးမလေးငါကတော့နတ်စင်ရှိခိုးတာဂေါရမဗုဒ္ဓကတော့ဇီရီရှိခိုးတယ်ပြောနေပြန်ပြီဆိုတော့ရှင်အာနန္ဒာရဲ့ပုံနာရဲ့ဒီနေရာကဘုရားကိုတောင်းပန်တယ်မြတ်စွာဘုရားအဲ့ဒီဇီရီတော်ကိုတပည့်တော်တို့ကမြင့်မြင့်ပူးခြင်းနဲ့ဘုရားတုပေးပါဇီရီတော်ကိုဘာလို့ပေးရအဲ့ဒါဆိုရင်ရှင်ဟောင်းသူတေသနာဌာနကိုခေါ်လိုက်မယ်အာခီယိုလော်ဂျီရဲ့ဒီပတ်တမန့်ကိုသွားအကြောင်းကြမြတ်စွာဘုရားကိုရောမြတ်ကဘာမှလုံးမလဲဘူးပရိသတ်ကြီးနတ်စင်အောက်ကမြေကြီးကိုထက်ချန်းခွဲပြီးတဲ့မြေကြီးကိုခွဲပြဘူးကြာဆိုတော့ဇီရီတော်စင်ဘူးကဆိုက်ပြီးတော့တရွေ့ရွေ့အောက်ခြေအထိဘူးလို့ရတယ်သို့တော်ဘောကနတ်စင်ကြီးရှိတယ်နော်ပြီးပြီးတော့မြတ်မြေကြီးကိုတအားကွက်သွားအောင်စီရီတော်ကြီးကိုမြေကြီးပေါ်တက်လန်းစီသတိများလှုပ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီနတ်စင်ဟာလွင့်သွားစရာပြည့်စည်သွားစရာအကြောင်းရှိတယ်။အဲ့ဒါနတ်စင်လည်းရှင်မြေတိုင်းရှိပါစေတော့စီရီတော်လည်းဘူးကြပါစေတော့ဆိုမြေကြီးကိုနည်းနည်းလေးခွဲပြ။အဲ့ဒီတော့မှဘာဖြစ်ကုန်လို့ဆိုတော့လူတွေတအုံးအုံးတယုံယုံတဲ့ဟာပေါ်တော်မူဗျာ။ပေါ်တော်မူတယ်။အဲ့ဒီတွေကပေါ်တော်မူရှိတာ။ဟုတ်လား။ပေါ်တော်မူဘုရားဆိုပေဘယ်နှမ်းမှာလဲနတ်စင်အောက်မှာပုံနှမ်းရွာကြီးတရားရဲ့ဘေးကနတ်စင်အောက်မှာပေါ်တော်မူဘုရားတဲ့ဆိုတော့ဟိုလာလိုက်ကြတာတရားလုံးအုံအုံကြွကြွနဲ့အဲ့ဒီရွာရှိတဲ့လူတွေတခါမှဘုရားကိုရှင်မကူးဘူးတဲ့လူတွေအကုန်တွက်လာနတ်စင်အခုရှစ်ခိုးနေကြလူတွေနတ်စင်အောက်ကဇီရီတော်ကိုကြိတ်ကြိတ်တူတူတူတူပြီးတော့အကုန်လုံးရှစ်ခိုးကြတယ်တဲ့အဲ့ဒီမှာစနစ်တကျသူ့နမစင်အလိုက်စီရီယယ်လိုက်တန်းစီပေးရတဲ့အုပ်စုလိုက်ဟုတ်လားဖူပြီးတော့ထွက်ဘူးပြီးတော့ထွက်အလှငွေလေးအာကြီးရမယ်ဆိုပဲနော်ရွှေဘုံမင်းကဒီနီးတွေအဲ့ဒါဟုတ်လားဒါနီးတွေရှီဟောင်းနီးတွေလေနော်ပိတကမှာရှိတဲ့ရှီဟောင်းနီးတွေအဲ့ဒါလောက်ကြတာဟန်တော်လူတွေကဒီလိုဖြစ်နေတော့ရှင်အနန္ဒာကတောင်းပန်တယ်မြတ်စွာဘုရားလူတွေဘုရားဘူးရတာဆင်းရဲနေပါပြီအဲ့တော့ဒီစီတီတော်ကိုလွတ်လွတ်ကျွတ်ကျွတ်ဘူးရအောင်မြတ်စွာဘုရားကြံစီတော်မူပါဆိုတော့ထုံမြင်အောက်ကစီတီတော်နဲ့ပုံထူးစီတီတခုကိုကောင်းကင်မှာဘုရားရှင်ကိုယ်တော်မြတ်ကဖန်ဆင်းပေးလိုက်ပါတယ်တဲ့မြေကြီးတွေကစီတီတော်လည်းမြေကြီးတွေမှာနေပါစေပုံထူးကောင်းကင်မှာဖန်ဆင်းပေးလိုက်တဲ့နိမိတစီတီတော်တဆူကောင်းကင်မှာပွားလာတယ်ရွှေဘုံမင်းဂောဘကမှတ်တာအဲ့ဒါလောက်ရတယ်ဟုတ်လားဒီမှာရွှေဘုံပင်ဟိုမှာလည်းရွှေဘုံပင်ဟိုမှာလည်းရွှေဘုံပွင့်ပေါ့ဗျာခင်ဗျားတို့ဖန်ဆင်းကြဒီတော့မြေအောက်မှာကြည့်လိုက်ကာကုသံဘုရားကောဏဂုံဘုရားကန္တပဘုရားအဲ့ဒီဘုရားသုံးစုတို့ရဲ့စီရီတွေပထိုးတွေကြောင်းနေကန်နေကဂေါရမဘုရားလက်ထက်မှာအလုံးပရိဒတ်ကြီးမြေအောက်ရောက်နေတယ်ဆိုတာဒါသက်သေပဲစိန်နေရွှေတွေငွေတွေကြောက်တာပရိမားတွေကတော့ပြောမနေနဲ့ဟာလားဟိုမိုင်းဌာနပစိရီတွေသူ့ဖွင့်နေတာဘုန်းကြီးတို့ပြိဿသက်တွေပဲမဟုတ်လားအဲ့တော့မြေကြီးကဘယ်လိုမြေကြီးလဲဒါသိဖို့ပါယရဏာတွေပြည့်နေတဲ့မြေကြီးတဲ့ဒီလိုမဟုတ်လားအဲ့ဒါတော့ဘုဒ္ဓံယရဏာတွေပြည့်နေတဲ့မြေကြီးပေါ်မှာပေါ်ပေါ်တန်တန်နေလို့တော့မကောင်းဘူးထင်တယ်
ဲ့ဒါမြေကြီးတွေငရင်တွေခဏခဏလှုပ်ဆိုတာပေါ့ပေါ့တန်တန်နေတဲ့လူတွေကိုချင်းချောက်ထားနေမယ်အဲဒေချာလှုပ်ချာဟုတ်လားအကိုကသွားရင်လာရင်နေရင်ထိုင်ရင်နဲ့ကိုအိမ်အောက်မှာဘုရားကရောက်နေစီဒီကရောက်နေအဲ့ဒီပေါ်မတော်တာတွေကြံလိုက်မတော်တာတွေပြောလိုက်မတော်တာတွေလှုပ်လိုက်အဲ့ဒါဆိုရင်ခဏခဏလှုပ်လိုက်မယ်ငရင်လှုပ်တာဒါလည်းအကြောင်းတစ်ကြောင်းတော့ပါမှာပေါ့ဒီပြင်အကြောင်းတွေလည်းရှိသေးတယ်ငရင်လှုပ်ရှင်းရဲ့အကြောင်းရှစ်ပန်းဆိုတာဘုန်းကြီးတို့ဟောထားတာရှိသေးတယ်နားထောင်အောင်မလားအဲ့ဒါဆိုဘုန်းကြီးဟောမဲ့သုတ်တာဟောမှာမဟုတ်တော့ငရင်လှုပ်ရှင်းရဲ့အကြောင်းရှစ်ပန်းမြေလှုပ်ရှင်းအကြောင်းရှစ်ပန်းဒါရှိတယ်ကြင်ထားမြေကြီးရဲ့ယရနာတွေပြည့်နေတဲ့အကြောင်းလေးကိုဘုန်းကြီးတို့နည်းနည်းပြောပြတာနော်အဲ့ဒါတော့ယရနာမျိုးစုံလောကီယရနာတွေလောကုတ္တရာယရနာတွေယရနာမျိုးစုံတို့ ਨੇ ပြည်နေတဲ့မဟာပရိမီကြီးကိုလှပအောင်တန်ဆာဆင်ရပါစို့ဆိုရင်ပရိသတ်ကြီးမြက်ခင်းဆိုင်ပန်းပင်ဆိုင်ရေလောင်းမလုံလောက်ဘူးလေဟုတ်လားမလုံလောက်ဘူးလေတသေးဝဒေဇေနအယံဝသံတရာအာယကသတ္တိဟိမဟိအလင်္ကတာဧဝိမံသကုမတောသရီရံသုသက္ကတံသက္ကတာသက္ကတေဟိဒေဝိန္ဒနာဂိန္ဒနရိန္ဒပူဇိတောမနုသိန္ဒသတ္တိဟိတတိဝါပူဇိတောတံဝန္ဒထပင်စလိကလဘိတဝါဘုဒ္ဓောဟဝေကပ္ပသတ္တိဟိတုံလဘောမဟာပရိမီကြီးဝါလဖြင့်တန်းစာဆင်ဖို့ဆိုပြီးတော့ဒီလိုပြောထားတယ်အယဝသုံးတရာနှသိလေးပါးဟုဒုရှိတဲ့ဤမပတဝီမြေကြီးသည်အယဝသုံးတရာယရဏတွေကိုအပြည့်အနဲ့ထမ်းဆောင်ထားတဲ့နှသိလေးပါးယူဇနာဒုရှိတဲ့ဤမပတိမြေကြီးသည်ယရဏမျိုးစုံတို့နဲ့အပြည့်ဖြစ်နေတဲ့ဤမပတိမြေကြီးသည်တသေဝတေစီနာတို့ဘုရားရှင်ကိုယ်တော်မြတ်ရဲ့ဓာတ်တော်မူတော်များသောသာဘာနာထားတဲ့စေတီလေးပါးတပါးပါးရဲ့တကုတ်တေသောအာနုဘောဖြင့်သာလျင်ယရနာရိအပြည့်ရှိနေတဲ့မဟာပတုကြီးရှိသည်ဘုရားရှင်ကိုယ်တော်မြတ်ရဲ့ဓာတ်တော်တွေကိုသာဘာနာထားတဲ့စေရီတော်တို့ရဲ့တကုတ်ဖြင့်သာလျင်ပရိသတ်ရဲ့ဘာတကုတ်ဖြင့်စေရီတော်တို့ရဲ့တကုတ်ရှင်သောအာနုဘောဖြင့်သာလျင်အလေရတံသောဘနာဝတ္တကျက်တရေရှိလို့တင့်တယ်ဘာပဲစရကမဟာပရိမီဤတကယ်လှဖြင့်တန်းစာဆင်မဲ့ဆိုရင်လောကီယရဏလောဘုဒ္ဓယရဏယရဏနှမျိုးအပြည့်ရှိနေတဲ့တွဲကြောင့်ဒီမြေကြီးကိုယရဏနဲ့တန်းစာဆင်မှတကယ်လှမယ်ဘာနဲ့တန်းစာဆင်လောကီယရဏလောကီယရဏချင်းချင်းမဟုတ်ပဲနဲ့ပရိသတ်ရဲ့လောကုတ္တရာယရဏမှာပါဝင်တဲ့စေတီတော်တွေနဲ့တန်းစာဆင်မမြည်ကြီးပါဖြစ်မလဲ။ဒါသေးဝတေစိနာတို့စေတီတော်တို့ရဲ့တကုတ်တေဇာလူဘောဖြစ်သားလည်းယင်ဝါသောတရာယရဏတွေကိုထမ်းဆောင်ရထားတော်အယံမဟီနှသိန်းလေးသောယူဇနာဒုရှိတဲ့ဤမြေကြီးသည်အလင်္ကတာသောဘနာဝတ္တချက်တရေရှိလို့တင့်တယ်ဘာပင်စရကားလို့သင်္ခိတိကာရကသင်္ခာယနာ၆တန်းတင်တော်မူကြတဲ့သင်္ခိတိကာရကရှင်မြတ်အပေါင်းတော်သည်အာဟုကတိန်ဒီကောင်းစွာမသွေမိတ်ဆိုတော်မူကြလေကောင်းသတည်းယရနာရီပြည့်နေတဲ့မဟာပရိနိကြီးကိုစေရီတော်တွေနဲ့တန်းစားဆင်မှလှမယ်လို့သင်္ကေတိကာရကမတေသူမြတ်တွေမိန့်တော်မူခဲ့တာရှိတယ်။ဒါကြောင့်ဘုန်းကြီးတို့ပြောတာကပစောတောင်ရက်ကွက်ပဲဖြစ်ဖြစ်ဩကလာဘသာတိတဘေရက်ကွက်ပဲဖြစ်ဖြစ်ဘေမြုပ်ဘေရွာဘေတိုင်းပြည်ပဲဖြစ်ဖြစ်ဒီစီတီရဲ့သဘောနဲ့စီတီရဲ့တတ္တိကိုတကယ်သိတတ်တဲ့သူတော်ကောင်းတို့ရဲ့နေမြီမှဆိုရင်ပေါ့ဟုတ်လားစီတီတော်လေးတစုလုံးရှိမှမဖြစ်လေအာချက်တရေရှိတာနော်အဲဒါကြောင့်မဟာပရိမြေကြီးကိုအလှပြင်တန်းစားဆင်ရအောင်ဘုန်းကြီးတို့ ရှင်ဘုံမင်းစေတီတော်ရဲ့ဘောပကအဘွဲစေတီယဝေယဝိဇ္ဇကာရကအဘွဲကစေတီတော်ကြီးကိုဟောဒီတရားဓမ္မတွေနဲ့ပူပေါင်းပြီးတော့ပြည့်စုံနှုတ်ကဓမ္မနှုတ်ကဒီနဝနဲ့ပေါင်းဆက်ပြီးတော့ကဘာကြီးလှပကျက်တရေရှိကောင်းဆိုပြီးတော့အဲ့ဒါအစွမ်းကုန်မွန်မှပြင်ဆင်တည်ဆောက်ကြရပါပါအဲ့ဒါဟာစေတီယပူဇံရဲ့သဘောကိုဘုန်းကြီးတို့ဒါအချင်းချုပ်ပြီးတော့ပြောပြတဲ့သဘောပဲပေါ့နော်စေတီဆိုတာအယုဒိပြုတ်တဲ့အရာဝတ္ထုသို့တော်သာသနာတော်ကစေတီဆိုတဲ့နည်းကခုနကပြောခဲ့တဲ့၄မျိုးကိုခေါ်တာဓာတုဓမ္မဥဒိသာပရိဘောကသာသနာ့ပုဂ္ဂိုလ်တွေရဲ့စေတီဆိုတာကတော့ကြောက်တုံးလေးတစ်ထုံးနဲ့သူတို့စေတီဆိုရှိခိုးတာပဲသိပ်ပင်လေးတစ်ပင်လဲရှိခိုးတာပဲစေတီဆိုပြီးတော့နော်နတ်စင်နဲ့ကုန်နေလည်းပဲစီတီသမုတ်ပြီးတော့ရှ िख ိုးကြတာပဲဒါကသာသနာတော်ပြင်ပနီးသာသနာရင်းနီးကတော့ဓာတုဓမ္မဥဒိသပြိဘောက၄မျိုးတို့တွင်တစ်မျိုးမျိုးပါမှစီတီထိုက်တယ်ဟုတ်ပလားအဲ့ဒါကြောင့်စီတီတဲ့ရင်ဒီ၄မျိုးစလုံးဖြစ်စီ၃မျိုး၂မျိုး၁မျိုးတော့အ ਨੇ ဆုံးပါမှစီတီအဲ့လိုဆိုရင်တို့တက်လိုက်ရင်တော့ကဘာဟာจิตတရေသိရှိပြီတဲ့ဟုတ်လားဂျပန်ပြည်မှာဗုဒ္ဓဘာသာဂိုင်းပေါင်း200ကျော်ရှိတယ်။ဘုန်းကြီးတို့မြန်မာနိုင်ငံကလက်ခံထားတဲ့ဂိုင်းကဗမာနိုင်ငံမှာ6ဂိုင်းပဲရှိတယ်နော်။ဂျပန်ပြည်မှာဂိုင်း200ကျော်ရှိတယ်။အားလုံးမဟာယာနဂိုင်းကြီးပဲ။အဲ့ဒီဂိုင်းပေါင်း200ထဲမှာတခုသောဂိုင်းကနိချီရင်ဇင်ချူဆိုတဲ့ဂိုင်း။အဲ့ဒီဂိုင်းကမလုတ်တယ်လဲလို့ဆိုလို့ရှိရင်သူတို့ကဖျားတည်တာပဲအဓိကထားလို့တဲ့ဒီပြင်အလုတ်သူတို့သိမလို့ကြ။ပြည့်စည်လဲရမယ်ပိုက်ဆံလဲရှိမယ်ခွင့်လဲပြုမယ်ဆိုလို့ရှိရင်တော့ဘယ်တည်းပြည့်ပြည့်သူတို့ကဘုရားတည်ဖို့ဆင်နေမှာဒီကြီးရင်းစင်းရှုဆိုတဲ့ကအဲ့ဒီဂိုင်းကဘုန်းတော်ကြီးတပါးဂိုင်းချုပ်စတော်ကြီးပေါ့လေစတော်ကြီးပဲပြောပါစို့82ခုနှစ်ကသူအင်္ဂလန်မှာဝါဆိုတယ်တောင်ကို82ခုနှစ်ကဘုန်းကြီးတို့လည်းအဲ့ဒီတောင်ကို82ခုနှစ်ကအင်္ဂလန်ကိုပထမဆုံးရောက်တာပဲဆရာတော်ကြီးအရှင်သစ်တိလနဲ့အတူတူသွားတာအဲ့ဒီနှစ်မှာနေချေရေဆင်းရှုကန်းကလန်ဒန်မြို့ရဲ့အပြင်ဘက်မိုင်60လောက်ဝေးမဲ့မီလ်တန်ကင်းဆိုတဲ့ကြီးရွာလေးတရာရဲ့တောင်ကုန်းလေးပေါ်မှာသူတို့ကဇီရီတစုတဲ့တယ်အဲ့ဒီဇီရီတော်ဖွင့်ပွဲဓိဋ္ဌိပွဲပူဇော်ပွဲဆိုပြီးတော့အင်္ဂလန်နိုင်ငံရှိသည်မြတ်ဓိရဝါဒရောမဟာနာယမဟာယာနရောဘုရားဘာသာကြီးညိုတဲ့လူဘုရားဘာသာအတိုင်းကျင့်ကြတဲ့ယဟန်ဘယ်ကင်းကဖြစ်ဖြစ်သူတို့အကုန်ပစ်အဲ့ဒါနဲ့ဘုန်းကြီးတို့ရောက်သွားကြတယ်သူတို့ဇေဒီလေးဘုန်းကြီးတို့ဖုံမြော်ကတော့ဥသောနေစာတင်ဘုန်းကြီးတို့လည်းကိုင်းကြီးနဲ့ကိုရွတ်ပေါ့သူတို့လည်းဂျပန်နီးနဲ့သူတို့ကသူတို့ရွတ်ကြဂျပန်နီးနဲ့ရွတ်တာကတော့တချင်းဆိုသလိုလိုပဲစီလေးတီးလက်ဘုံလေးတီးလက်တုံးတုံးနဲ့အားတောင်စရာကျင်လို့စရာတော့ကောင်းသားဘုန်းကြီးတို့ရွတ်တာကသူတို့စည်းချက်နဲ့မကိုက်ဘူးအဲ့ဒါဘုန်းကြီးတို့ရွတ်တော့အနေကအနေကဇာတိတန်တရံဘုန်းကြီးတို့ကရွတ်တာကိုဂျပန်ဘုန်းကြီးတစ်ပါးကအဲ့ဒါလာပြီးတော့စီတီးပေးအောင်မယ်တဲ့လုပ်သေးတယ်တို့အနေကဇာတိတန်တရာနဲ့မစ္စည်းတီးတာနဲ့ဘယ်လိုမှမလျော်မလျောက်ပတ်ဘူးလို့တော့မပြောပါဘူး။ဘာပြောလိုက်လဲလို့ဆိုတော့မစ္စည်းတီးတာကမင်းဂျပန်နီးနဲ့ဂျပန်ရဲ့စီးကျက်ဝါကျက်အရာတီးတာ။တို့ရွတ်တဲ့အနေကဇာတိတန်တရာကဂျပန်စီးကျက်ဝါကျက်နဲ့ရွတ်တာမဟုတ်ပဲနဲ့ဗမာစီးကျက်ဝါကျက်နဲ့တို့ကရွတ်တာကွာ။အဲ့တော့စီးကျက်ဝါကျက်ချင်းမတူတော့နားထောင်လို့ကောင်းမှာမဟုတ်ဘူး။အဲ့ဒါကြောင့်မလို့တို့ရုပ်ပြီးမှပဲဒီပါတော့လို့သူပြောထားရတယ်။သူကသိတိကျင်တာကိုဘုန်းကြီးတို့အနေကဇာတိတန်တာရံလေးကိုနော်။အဲ့ဒါမတိကောင်းဘူးလို့သွားပြီးပြောလိုက်မယ်ဆိုတော့သူစိတ်ကြီးစိတ်ကြီးသွားမှာနော်။အဲ့ဒါဘုန်းကြီးတို့ကကိုယ်လည်းလာပြီးတော့နောက်ဆက်မဖြစ်အောင်မလျော်မလျောက်ပတ်တဲ့ကိစ္စလည်းပဲအဲ့ဒါပြေလည်သွားအောင်ပေါ့လေရှင်းသွားအောင်ဒီလိုကြံပြောရတယ်။စီးကြရှင်မခိုက်လို့ပါခဏနေစမ်းပါလို့ပြောထားရတယ်။ပြီးတဲ့အခါကျတော့လာပြီးတယ်အဲ့ဒီဂျပန်ဘုန်းကြီးလေးကခန့်ငယ်ငယ်ပဲရှင်ဘုရားတဲ့တပည့်တော်ရဲ့ပင်နဲ့အရှင်ဘုရားရွတ်ထန်တဲ့စီးကျက်ကဲအောင်တပည့်တော်ပင်ပေးအောင်မယ်တဲ့သူကလာတယ်လာပြီးတော့ပေါ်ကြည့်တာသူနဲ့တွေ့ပြီးတော့တိရဆွာအောင်ပေါ့လေပေါ်လာကြည့်တာအဲ့ဒါဘုန်းကြီးပြောတယ်ငါဂျပန်စကားမတတ်သေးဘူးကွာလို့မင်းတို့စီးကျက်ကိုငါမိအောင်လိုက်နေမှာမဟုတ်ဘူးဆိုပြီးတော့ရှောင်ထားတယ်အဲ့ဒီအခါနဲ့ပြီးပြီးတော့ဒီစရောကြီးနဲ့ဘုန်းကြီးတို့တွေ့ကြတယ်ဒါကြာတော်တို့ရဲ့ခိုင်းကအဓိကအားဖြင့်သာသနာပြန့်ပွားရေးအတွက်ဗာမျက်လုတ်တယ်ဆိုတော့တပည့်တော်တို့အဖွဲ့တပည့်တော်တို့ခိုင်းကတော့တဲ့ပိုက်ဆံလည်းရှိမယ်မြေကြီးလည်းရမယ်အ တာဝန်ရှိသူတို့ကလည်းခွင့်ပြုမယ်ဆိုရင်တော့ဘုရားပဲတည်တာပဲတဲ့သူတို့ကဘာဖြစ်လို့ဘုရားကြီးဒီလောက်တည်ခြင်းရတာလဲလို့ဆိုတော့ခုနကစကားပြောတယ်ကဘာမြင့်ကြီးဟာသိပြီးတော့ဒီကနေ့ဆင်းရဲစရာတွေသိကောင်းနေတယ်တဲ့ဘာဖြစ်လို့လဲတဲ့မြင်းပြင်းမှမြင်းမြင်းမြင်းမြင်းအနေတာကိုကြည့်လိုက်ပဲတိုင်းပြည်ပြည်ပြည်မြေကြီးပေါ်မှာမြေကြီးပေါ်မှာလူသားတွေကမြောင်မြန်းစွာတည်ဆုံးတည်ဆုံးကုန်ကြတဲ့အတွက်ကြောင့်မို့လို့သုံးတန်ဆိုပြီးတော့သတ်မှတ်မထားတော့လည်းပဲမြေကြီးနေရာတိုင်းကသုံးတန်လို့ဖြစ်နေတယ်တဲ့လူတွေကတည်ကြတာစစ်တွေအမျိုးမျိုးတွေဖြစ်လို့တည်ကြတာအဲဒါကြောင့်မဟာပတိမြေကြီးအဲဒီလိုစိတ်ပြည့်ညီငွေ့စရာကောင်းတဲ့မဟာပတိမြေကြီးကိုပါကြလာကြရှုမြင်ရတဲ့ပုဂ္ဂိုလ်တွေစိတ်နှလုံးရှင်ပြုံးကြည်နူးပါစေတော့ဆိုပြီးတော့တို့ဇီရီလေးတွေလိုက်တယ်တာ။ဒါမြေကြီးကိုတဏီအလှပြင်တန်းသာဆင်တာပေါ့နော်။မှန်ပါဗျာ။တေဘုံတဏီကတော့သူနည်းနဲ့သူပေါ့။အဲ့ဒီတဲ့ဓာတ်တော်ငွေတော်စားရှိတာတွေတော့တို့မပါပါဘူး။ဇီရီလေးပါးဓာတုဓမ္မဥဒိသပရိဘောဂဆိုတဲ့လေးပါးတော့မပါဘူး။မပါတော့ဇီရီထဲမထဲပရိသန္တာလွယ်လွယ်နဲ့တော့ဆုံးဖြတ်လို့ရတယ်။ဂျပန်နေကြမှာတော့မဟုတ်ပါဘူး။သွားလည်းမပြောကြနိုင်ဘူး။အဲဒီအချိန်တည်းကသတိထားမိတယ်။ဩဓာတုဓမ္မဩဒိသပရိဘောဂ၄ခုတော့မပါဘူး။ဒီ၄မျိုးမပါရင်တော့စေတီအိမ်စေတီအဆောက်ဥပဲ့ဖြစ်မယ်။တကယ်စေတီတော့မပါဘူးပေါ့။အဲ့ဒါနောက်တော့ခါတော့ဘုန်းကြီးနဲ့ဒေါက်တာဒီနေ့ဖြစ်မိတဲ့ဂျပန်ဘုန်းကြီးတစ်ပါးရှိတယ်။တိုချိုမမစ္စတာတနာကာတို့ခေါ်တယ်။အဲ့ဒီဘုန်းကြီးကြီးကလည်းတူချိုမှာဇီရီတယ်မလို့ဆိုပြီးတော့ဘုန်းကြီးတို့တူချိုရောက်တဲ့ကသူကလာတိုင်မြင်တယ်။တိုင်မြင်တော့ဘုန်းကြီးကဇီရီဆိုတာဘာခေါ်တယ်ဆိုတော့ဇီရီလေးမျိုးကိုရှင်းပြတယ်။ဇီရီရဲ့အသေးပဲကိုရှင်းပြတယ်။အဲ့ဒီတော့မှဒီပုဂ္ဂိုလ်ကြီးကကောင်းကောင်းကြီးနားလည်ပြီးတော့ဒါဆိုရင်လည်းသူတယ်မဲ့ဇီရီထဲမှာသူကတော့မပြောတတ်ဘူးဓာတ်တော်လို့မပြောတတ်ဘူးဖယားရဲ့အယိုးလေးနည်းနည်းရချင်တယ်။သူကတည်းလို့ပြောတယ်ဓာတ်တော်လို့မပြောတတ်ဘူး။ဘုဒ္ဓဘုံဆိုပြီးတော့ဖခင်ရဲ့အယူလေးနည်းနည်းရမလားသူကဒီလိုပြောတယ်အဲ့ဒါဘုန်းကြီးကရပါတယ်ဆိုပြီးတော့ဘုန်းကြီးပဲအတတ်တော်ခုနစုပေးလိုက်တယ်ဒါနဲ့သူ့เจ้าမှာတဲတဲ့ဒူဂျိုကဇီရီထဲမှာတကယ်ဓာတုစီဒီအစ်စ်ဖြစ်သွားတယ်ပြီးတော့သူ့ကိုမှားထားတယ်သူကလည်းတော်တော်အရာရောက်တဲ့ဘုန်းကြီးတစ်ပါးဆိုတော့အေဟေဂျီဆိုတဲ့ဂိုင်းမှာသူကဒုတိယဂိုင်းကျောက်လောက်ရှိတယ်အေဟေဂျီတဲ့အဲ့ဒီဂိုင်းကအဲ့ဒါသူ့မှားထားတယ်မင်းတို့ဇီရီများတဲရင်ကွာဓာတုရောဓမ္မရောဥဒိတကရောပရိဘောဂရောလေးမျိုးလုံးပါနိုင်ရင်ပါမပါရင်တမျိုးမျိုးတော့ပါအောင်ထည့်လိုက်ကြပါဓမ္မကလည်းပါဖြစ်မလဲစေရီဖြစ်မယ်ဒီလိုပြောရတယ်ဒါတော့ခြုံပြီးတော့စကားရကိုပြန်ကျုံးလိုက်မယ်ဆိုလို့ရှိရင်ကိုယ်ကနိခြေရင်ကိုင်းကဘာအကျိုးငါတည်တာလဲကဘာပတဝီမြေကြီးဟာဘယ်နေရာကြီးလက်ကြီးလက်လူသားတွေရဲ့သေဆုံးတဲ့နေရာစိတ်ဓာတ်ထိခိုက်เสียစိတ်ပြည့်ငြင်းညူเสียသည်ဖြစ်နေလို့တဲ့သူပါတယ်လေစိတ်ရှိပါဘူးလူသားတွေစိတ်နှလုံးရှင်ပြုံးကြည်မှုရအောင်ဆိုစီရီလေးတင်တာရွေရဲကောင်းတယ်နော်မှန်ပါဗျာလုံပုံလုံးนี่ပဲပြုတ်ပြင်ပေးဖို့တိုးတက်အောင်လုပ်ပေးဖို့လုံးမဲ့မှန်ပါဗျာအဲ့ဒါနဲ့သူ့ကိုမေးကြည့်တယ်ဘလောက်တည်ပြီးပြီလဲကဘာတဝမ်းလုံးမှာစီရီတွေဘလောက်များတည်ပြီးပြီလဲလို့ဆိုတော့ဂျပန်ပြည်ရဲ့အပြင်ဘက်မှာစီရီပေါင်း48စုတည်ပြီးသွားပြီဂျပန်နိုင်ငံထဲမှာ28စုဂျပန်ပြည်အပြင်ဘက်မှာ48စုတည်ပြီးသွားပြီဒီလိုအိန္ဒိယနိုင်ငံရန်စရိုတောင်ထိပ်မှာတည်ထားတဲ့ဇီရီတွေသူတို့ကိုင်းကလာတည်သွားတာနီပေါနိုင်ငံမှာတော့တောင်ထိပ်တစ်ခုမှာဇီရီတည်ဖို့ကြိုးစားတယ်နီပေါဆိုနီပေါသားတွေကလက်မခံလိုက်ကြဘူးတဲ့အဲ့ဒါနဲ့ဇီရီမဖြစ်သွားဘူးဆိုရကခွင့်ပြုပြီးပြီးစတင်တည်နေပြီးပြည်သူပြည်သားတွေကအဲ့ဒါတက်ပြီးတော့ဖျက်ချပလိုက်လို့ဆိုပြီးတော့ဇီရီလေးပြတ်သွားတယ်လို့ပြောတယ်အဲ့တော့ယင်ကဘာမြေကြီးကိုလှမ်းပါတန်ဆာဆင်ကြဖို့ဆိုရင်ပြိဿကြီးဘာနဲ့လဲစေရီတကယ်ထိုက်တဲ့စေရီနဲ့တန်ဆာဆင်မယ်နော်အေးတသေဝတိစေနအယံဝသံတရအာယကသတ္တိဟိမဟိအလင်္ကတံအယံဝသံတရနသိမ့်လေးသောယူဇနာဒုရှိတဲ့မဟာပတဝီမြေကြီးသည်တသေဝတိစေနာတုဓတ်တော်မူရာဟောဌာပနာလေဘယမြရဲ့စီရီတော်တို့ဤတကောတေသောအာနုဘောကြောင့်သာလျှင်အလေကတာသောဝနာဝတာကျက်သရေရှိလို့တင့်တယ်ဘာပင်စွာရကအာယကသတ္တိဟိစီရောကိုထောမြပူဇော်အပ်တဲ့
Buzo dhature buzo jare buzo jinojin. Buzo adigo buzo dhajare bogore buzo jare buzo jinojin. Ayam mahina dhili dhang dhujira ima parimi jiti. Alengata dhobana wada jeta ye shilo dhinde bhavi swalo. Dengiri karaka dhingana chauta dhino mujate dengiri karaka shengang dhoti. Aho gade di gongso matu mingsoro mujale gongda di. Sari dago bubin yin, tingpin yin, sao shao chen, so that lunga yin ne pate lo. Mohiro, Sari ya, gobaka akwe, Sari ya, weyawesa karaka akwe ku, abe day don na encouragement boli. ဘုန်းကြီးတို့ပြိဿကြီးတလောက်ဆိုရင်လုံလောက်ပြည့်စုံပါတယ်เนาะလုံလောက်ပြည့်စုံပါတယ်เนาะလုံလောက်ရတန်ဖို့ရှိတဲ့လုပ်ငန်းတစ်ခုလို့ဘုန်းကြီးတို့ပြိဿအာဒါပြောကြခြင်းပါပဲအဲ့ဒီတော့ဘုန်းကြီးတို့ရဲ့ဓမ္မကထာကိုစတင်ကြရအောင်ဘုန်းကြီးတို့ရဲ့ဓမ္မကထာကဘာလဲလို့ဆိုရင်တာဝတိပြည့်ရှင်ဘယင်ပါတိနေဒီကောသလမင်း ญาติสาวญาติญาติเสร็จแต่วันจ้องตัวยาวยောက်ล่ะတော့ဘုရားရှင်ကိုရောင်မြတ်ကိုသူကအသိပညာနဲ့ကြီးညိုတာထက်ဘိဟသိတပိမပေါ့အိမ်သားအိမ်သူလူအချင်းချင်းချစ်ခင်တယ်လို့သူကဒီလိုဘုရားရှင်ကိုရောင်မြတ်ကိုချစ်ပြီးတော့ကြီးညိုတာကောသလပင်ကြီးဘုရားဓမ္မကိုမနဲ့ခင်းလဲတခါတခါလာတယ်ခါလီမနဲ့ခင်း မေသာပြီမလာပြီဟိုနေ့လည်းခင်းရောက်တာခါလေးညနေအောင်ရောက်တယ်ဒီခါလေးတနေ့တည်းသုံးလေးကောက်ရောက်ခါလေးကမနေ့ပြင်ကလာအောင်မဖျားဆိုပြောသွားပြီးခုနေ့ရှိရမလာဗျာမူမေ့နေဗျာအဲ့ဒီလိုတခါတခါရောက်လာတဲ့အခါမှာမြတ်စွာဘုရားကိုရောမြတ်ကနဲ့နဲ့ခက်ခဲတဲ့တရားမျိုးဟောမယ်ဆိုရင်ကောသလမင်းကြီးဟာလေတပိမိတလိမ့်လိမ့်နဲ့အဲ့ဒါဘယ်ပြောင်းညာပြန်ရှေ့ကြည့်နောက်ကြည့်ဒီလိုဖြစ်နေရော တပန်းသားကြီးတကြီးကြီးနဲ့ဖြစ်နေရောတခါကြီးတွေကတော့ဒါဒုစောင်းတယ်လို့ထင်တော့မှာပါနော်စောင်းလဲစောင်းတာပါပဲတရားခက်လာပြီဆိုရင်အဲ့လိုဖြစ်ဖြစ်လာတယ်ကောသလကောသလဟုတ်လားအဲ့လိုဖြစ်လာတယ်အဲ့တော့ဘုရားရှင်ကိုရောမြတ်ကတရားခက်လက်ခက်မယ်နည်းနည်းလေးလေးပဲရှည်သွားမယ်ကြာသွားမယ်ဆိုလို့ရှိရင်ကောသလက အဲ့ဒါဘိုင်းနေပြီးတော့အဲ့ဒါတလိမ့်လိမ့်ဖြစ်နေလို့ဒါပဲသူကများတသန်းသန်းတဝေဝေနဲ့အဲ့ဒါမြတ်စွာဘုရားကိုမော့ကြည့်ပြီးတော့ဗဇ္ဇကြီးဖွင့်ဖွင့်ပြီးတော့သူကသန်းတယ်အဲ့ဒီလိုဒီတော့မြတ်စွာဘုရားကိုရောမြတ်ကကောသလရှင်မင်းတွေအတွက်ခက်ခဲသောနှစ်နေသောတရားများဆိုပရိသတ်ကြီးဟောခွင့်ကိုမရရှိရှိလျားလျားဟဲ့လားသေသေဝဲဝဲဓမ္မကထာမျိုးလဲဟောလို့မရ ဒါပေမဲ့တခါတခါကောသလကမြတ်စွာဘုရားကိုရှောက်တာရှိသေးတယ်။ဒါရှင်မင်းဆိုတော့သူကရှောက်တတ်တယ်။ဘုရားမြတ်စွာဘုရားလည်းပဲကောသလမင်းကြီးကိုအလိုလိုက်ထားတယ်။ခွင့်အရေးပေးထားတယ်။ဘာကြောင့်အလိုလိုက်ခွင့်အရေးပေးထားတယ်လဲဆိုတော့မန္တဒုဗ္ဗုဒ္ဓမင်းကြီးတဲ့။မန္တဆိုတာကတရားနဲ့ပတ်သက်လာရင်အလွန်ထိုင်းတယ်။ဒုဗ္ဗုဒ္ဓဆိုတာကအသိဉာဏ်မရှိဘူး။အလွန်ထိုင်းပြီးတော့ ဖြင်းပြီးတော့တရားဉာဏ်မရှိတဲ့မင်းကြီးဆိုပြီးတော့ဘုရားမြတ်စွာဘုရားသူ့ကိုအလိုလိုက်ရောက်ရှင်နာရောက်ပါစေဒီလိုခွင့်ပေးတာအဲ့တော့ကျောင်းတော်ကိုရောက်လာလို့ရှိရင်သူရှောက်တာဘဟုကိစ္စမယံပန္တိဘဟုကရဏိယပါရိဘုံတော်ကြီးတော်မူသောမြတ်စွာဘုရားမယံတပည့်တော်တို့တည်းဟာဘဟုကိစ္စကိစ္စတွေများလာပါတော့သည်ဘုရား ဘဟုကရဏိယပြုပွဲတွေကများလာပါတော့သည်ဘုရားပရိသတ်ရေပါလျှောက်လဲတပည့်တော်တဲ့ပြုပွဲတွေကိစ္စတွေအလွန်များပါတယ်ဘုရားဟုတ်ကိစ္စဘဟုကရဏိယကိစ္စကရဏိယဒီလိုတွေပြောတယ်မလုံးရှင်လဲဖြစ်တယ်ဆိုတဲ့ကိစ္စမျိုးမလုံမနေ မလို့ရင်ဖြစ်ကိုမဖြစ်ဘူးဆိုတဲ့ကိစ္စမျိုးဒါမျိုးတွေတပည့်တော်အများကြီးပဲပေါ့လीသူရှောင်းနေတာအဲ့တော့သူတို့ကပါလဲတပည့်တော်တို့သိအလုံးများတယ်ဖေဟာအဓိပ္ပာယ်ဒါပါပဲเนาะသိအလုံးများတယ်ကိုတော့အဲ့ဒါကြောင့်သိအရှိကြီးတွေမဟောပါနဲ့
ဒါပေမဲ့တော့အရှင်ဘုရားတရားဟောမယ်ကြံလို့ရှိရင်စင်ခေယလူတရားမျိုးဟောပါကဲဘယ်လိုလဲစင်ခေယတဲ့ဘယ်လိုဟာလဲစဉ်းစားကြအောင်ဆုံးတညာအိလောက်ဟုတ်ပြီထင်းပေါ်ရင်စင်တော်ကအာဒါမဟုတ်ဘူးတရင်းဆန်တွေထဲမှာစင်ဆိုတဲ့တတ္တဝါဟာအကြီးဆုံးပဲအဲ့ဒီစင်တဲ့ကောင်နင်းတဲ့စင်ချီရဟာလည်းအကြီးဆုံးအကျယ်ဆုံးပဲကျဲတွေရောစိတ်တွေရောသူတွေရောချက်တွေရောဝက်တွေရောဘယ်ကောင်ပဲနင်းနေစင်ချီရထဲမှာသူတို့ရဲ့တခြားတတ္တဝါတွေရဲ့ချီရဟာအလုံးဝင်းနေတဲ့အပြင်မထွက်ဘူးဟုတ်လားကျွမ်းတော်စိတ်သူပဲကောင်းမဲနေနေစင်ချေရထဲမှာကျွမ်းတော်စိတ်သူတို့ရဲ့ခြေရသည်ဝင်နေတယ်ဘာဖြစ်လို့လဲစင်ချေရကခြေလုံးလို့ခြေလုံးလို့အဲ့တော့ရှင်ဘုရားတရားဟောရင်သုတ်တန်ရောဝီနီရောဗိဓမာရောသီလရောသမာဓိရောပညာရောဒါနရောဘာမှမရောအကုန်လုံးဝင်သွားတဲ့တရားမျိုးတူတူလေးဟောမယ်ခေါ်သလားဒီလိုလျှောက်တာဒါဆိုနားလည်သွားပြီစင်ချေရတရားဟုတ်လားဒါနသီလသမဏဝိပဿနာသီလသမာဓိပညာဘာမှမကြံစည်နဲ့သုတ်တန်ရောဝိနည်းရောဗိဓမာရောနိကေငါရောပိဋကသုံးဖို့အုပ်ရည်44အုပ်စာအုပ်ကြီးတစ်ခုမှမကြံစည်နဲ့ဒါပေမဲ့တရားကတူရမယ်သူကဒီလိုလျှောက်ဒါစင်ချေရတရားအဲ့တော့ပြောဆိုပြကိုရောင်မြတ်ကကောင်းပြီတကားတော့မင်းကြီးကိစ္စတွေမြန်လွန်လို့ကြာကြာကြီးမနာနဲ့စင်ချေရတရားငါဘုရားဟောမယ်ဆိုပြီးတော့ဘုရားကဟောတယ်အပမရိနသမ္မာရိဒာအပမရိနသမ္မာရိဒာကောသလရှင်မြတ်စွာဘုရားမြင်တဲ့တော့မောပြီးတော့ကြည့်နေဘုရားအဲ့ဒါအပမရိနသမ္မာရိဒာလည်းပြီးရောမြတ်စွာဘုရားကမြင့်လွာချကျွေးနှုတ်တော့ပိတ်ပြီးတော့ခတ်တိတ်တိတ်နေတယ်နောက်တော့ဘာမှမပြောဘူးဟောဒလာရှင်မင်းကပေါ့ကြည်ညဇာပြကိုရောင်မြတ်ကတက္ကရာမင်းကြီးတရားပြီးပြီလေပြန်တော့နင်းတို့အလုံးညာတယ်ဆိုလို့ငါတူတူဟောတာပြန်တော့ဆိုတော့အဲ့ဒါတရားဟောတာလားတဲ့သူကမေးဟုတ်လားအဲ့ဒါတရားဟောတာလားတဲ့အဲ့ဒါကတရားဟောတာဒါစိတ်ရှိရာတရားပဲဆိုတော့ဟဲကောသလရှင်မင်းကအရှင်ဘုရားတို့ရဲ့စင်ချီယာတရားတပည့်တော်နားလဲမလဲဘူးကိုရောဖြစ်သွားပြန်အောင်နော်စင်ချီယာတရားကျေပြန့်လုံးတော့မဖြစ်လဲသူ့နားထဲမှာမဆန့်အောင်ဖြစ်သွားအပမရိနသမ္မာဒိဋ္ဌကနိကေငါယပိဋကသုံးပုံသာသနာတရားလုံးနဲ့အမျှကျေပြန့်လုံးလို့ကောသလမင်းရဲ့နားကလေးသီးသီးလေးထဲမှာပြိဿယရင်ဘာဖြစ်သွားလဲမဆန့်မှုနားမဆန့်တော့သူ့နားထဲမဝင်ဘူးပေါ့ဒါလိုဖြစ်တာအဲ့ဒါကြောင့်အရှင်မင်းတို့ရဲ့စင်ကြီးရတရားကိုတပည့်တော်နားမလည်ဘူးကိုရောတရားလည်းဆုံးနေပြီနားကလည်းမလည်ဘူးဆိုတော့ဘယ်လိုလုပ်မလဲစင်ကြီးရကိုဘာချီရပြောင်းရမလဲအဲ့ဒါပဲရှိတော့အပမရိနသမ္ပါရိဌအပမရိနအပမဒခိုးရေတတိတရားဖြင့်ပရိသတ်ရဲ့အပမဒဆိုတော့ဘာဖြင့်လဲဒါဆိုတော့နည်းနည်းနားလည်လားအပမရိနအပမဒဆိုတဲ့တတိဖြင့်သဗ္ဗကိစ္စနိကိစ္စအလုံးစုံတို့ကိုသာဘာကိစ္စတွေကိစ္စတွေအကုန်လုံးကိုသံပါတိထပြည့်စုံအောင်အထုတ်ပြီတော့တတိယကိစ္စတွေအကုန်လုံးကိုပြည့်စုံအောင်အထုတ်တော့ပြိဿရဲ့ဘာဖြစ်ဘာတွေကိုဘာလောက်ရမလဲသုံးလုံးပြေးလိုက်တယ်အပမရိနအပမရခေါ်တဲ့တတိဖြစ်သာဘာကိစ္စနိသာသနာတော်မှာပြုရမယ်ကိစ္စမှန်ပါကောတမ္ပါတိဓမ္မပါတိယန္တကိုစီကိုငါပြီးဆုံးအောင်အံထုတ်တော်မူကြကောင်းရသတည်အပမဒခေါ်သောတတိဖြင့်ဓာတ်ရဲ့ပြောရင်တတိဖြင့်ကိစ္စရေအကောင်လုံးကိုပြည့်စုံအောင်အထုတ်ပြီတော့
ကိစ္စအာလုံးပြည့်စုံခြင်းဘာနဲ့အထောက်မလဲကိစ္စတွေကဘလောက်တောင်များသလဲလူလောကအနေနဲ့ဆိုရင်မရင်နဲ့မတွဲနဲ့များတယ်လို့ဆိုကြမှာပဲသို့တော်ဘုန်းကြီးတို့မြေကောင်းသားမြေကောင်းသမီးတွေဇနီးမယသမီးသားစီးပွားဥစ္စာကျမ်းမာရေးပညာရေးပိုက်ဆံရှာတဲ့အရေးပါညာအဲ့ဒီအရေးရာတွေတစ်ခုစီကဏ္ဍချပြောရင်မရင်နဲ့မတွဲနဲ့အများကြီးကဏ္ဍတွေထွက်လာအဲ့ဒါလေးကိုကိုယ်ကဆင်းချရာလိုပဲအကုန်လုံးဆင်းချရာတစ်ခုတည်းထဲတာထဲသွင်းလိုက်ဘယ်သူဘလောက်အလုံးများတယ်ပြောပြောသုံးခုပဲလှုပ်တာနေတိုင်းနေတိုင်းကာယကံလှုပ်ရဲ့ဝစီကံလှုပ်ရဲ့မနောကံလှုပ်ရဲ့ဘယ်နှလုံးလဲဒါထက်ဘယ်သူကမှအလုပ်ပူမများပါဘူး။ဘုန်းကြီးလည်းကာယကံဝစီကံမနောကံပဲ။ဒကာကြီးတွေဒကမကြီးတွေလည်းကာယကံဝစီကံမနောကံပဲ။အာအယုံဆုံးတရိษံတွေကြီးလည်းကာယကံဝစီကံမနောကံပဲ။နတ်ပြမာတွေပေါ့။အာမင်းပုံနာသတိတကြွယ်ကုန်တယ်လေလို့ယောက်ျားမင်းမဘသူမဆုနေနဲ့လှုပ်လှုပ်တာစိတ်နဲ့လှုပ်မယ်။ပါးစပ်နဲ့ပြောလှုပ်မယ်။ချီနဲ့လည်းနဲ့လှုပ်မယ်။ဘယ်နဲ့လှုပ်။နေတဲ့လို့တဲ့ကိစ္စဟာဒါပဲရှိတာ။ကဲသာသနာတော်ရှင်ယဟန်ဒီအနေနဲ့တနည်းသာသနာတော်အလုပ်ကိုလှုပ်ကြမယ်ဆိုတဲ့တရားဓမ္မတွေအနေနဲ့သာသနာမှာဘလောက်အလုပ်ရှိသလဲဆိုသီလရဲ့သမာဓိရဲ့ပညာရဲ့ဘယ်နှမျိုးလဲ။ဘုရားတော်ပြောဒါကိစ္စတွေကများလုံးလို့ပါဗျာအလုပ်တွေကများလုံးလို့ပါတယ်ဒါတဲ့ပို့ပြီးတော့မများပါဘူး။ဒါလောက်ပဲရှိတာသီလရဲ့သမာဓိရဲ့ပညာရဲ့ဒီသုံးခုကိုအစင်းစင်အားထုတ်သွားကြတာဒါသာသနာကိစ္စလုံးမှုကိစ္စရောသာသနာကိစ္စရောလုံးပြီဆိုရင်ကာယကံဝစီကံမနောကံဒီသုံးခုနဲ့လောက်တာအဲ့ဒီကိစ္စတွေကိုပြည့်စုံအောင်ပြည့်စုံအောင်ဆိုလို့ရှိရင်ပရိသတ်ရေတတိပါမပြည့်စုံတယ်တတိမပါရင်ထိုကိစ္စတွေမပြည့်စုံဘူးတဲ့ဒါကိုဘုရားမြတ်စွာကဆင်ခြေရာတရားဆိုတာဒါပြောတယ်အာရဝနှလုံးပြောပြသူတော်ကောင်းပေါင်းတော်တုံးမင်းသင်တို့သည်ဣမသံမိဓမ္မဝိနယေတရားသဖြင့်ဆိုဆုံးမှတဲ့ဒီဘုရားရှင်ရဲ့သာသနာတော်မှာသာသကိစ္စမိယူကျင့်ပွေရာအတုပွေရာတကယ်ဖြစ်နေတဲ့သီလသမာဓိပညာဒီကိစ္စအကြီးသုံးပါတော့ကိုအပမရေနာပမာဒခေါ်တဲ့တတိဖြင့်သမ္မာရိဓသမာရိယာနာကိုစီကိုမှပြည့်စုံအဝါထုတ်တော်မူကြကုန်ရသည်ပရိသတ်ရဲ့ဘာနဲ့အထုံးမယ်ကာယကံဝစီကံမနောကံလှုပ်သုံးမျိုးလှုပ်တဲ့အကံမှာဘာနဲ့လှုပ်မလဲသီလသမာဓိပညာဒီသုံးပါးကိုပြည့်စုံအောင်တည်ဆောက်မယ်ဆိုရင်လည်းပဲတတိနဲ့တည်ဆောက်မယ်အဲ့ဒါတော့ကျင်းလုံးတော့ကောသလရှင်ရဲ့တကယ်တော့သကလုံးလေးသာနင်းနေတာတော့တရားကမကျင်းဘူးပရိသတ်ကြီးသီလသမารိပညာဆိုကြဲဟိုကပြိဋ္ဌာသုံးဖို့ကုန်နေတာဟုတ်လားဘုန်းကြီးတို့မြတ်ဗုဒ္ဓဗုဒ္ဓအဖြစ်နဲ့နေတော်မူသွားတာ45နှစ်တည်းပဲ45နှစ်အတွင်းဟောတော်မူသွားတာပရိသတ်ကြီးသင်ကြားဖို့ဆိုလို့ရှိရင်ဟောသွားတာပြိဋ္ဌာသုံးဖို့နော်ကျင့်ဖို့ဆိုပြီးတော့ဟောသွားတာကသိက္ခာ3ပါးနော်သင်ကြားဖို့ကသုတ်တံဝိနိဘိဓမ္မသုတ်တံဆိုတာဘာတွေလဲပြောပြီးပြီးသိထက်သွားပြီးနီလန်းနေဝိနည်းဆိုတာဘာတွေလဲမေးရင်စိကံအဘိဓမ္မာဆိုတာသဘောတရားဟုတ်လားဘုရားပရိသတ်နာမှာထပ်သွားပြီးဆိုလို့ရှိရင်နာဗုဒ္ဓမှာပဲမှတ်တော့စိတ်စေတသိက်ရုပ်ရည်သဘောကိုအသိစိတ်ပုဂ္ဂိုလ်မပါတတဝါမပါဝတ္ထုဇလန်းလဲမလို့ဘူးအကြောင်းအခြေခံစရာလဲအထုပ်ပတ္တိလဲမလို့ဘူးတဘာဝဓမ္မကိုတဘာဝဓမ္မအတိုင်းတည်းတည်းရိုက်ပြောသွားတာဒါကအဘိဓမ္မဟုတ်လားမှန်ပါပါဘုဂ္ဂိုလ်အကြောင်းလဲထောက်เสียလဲမလို့ဘူးဝတ္ထုဇာလံလဲညာထောက်တာเสียလဲမလို့ဘူးစိတ်ကိုစိတ်သဘောတိုင်းနဲ့ပြောတယ်ဘုသူစိတ်ဖြစ်ဖြစ်ဒီတိုင်းလောဘစိတ်ဆိုရင်လောဘရဲ့သဘောပြောမယ်ဒေါသစိတ်ဆိုရင်ဒေါသသဘောပြောမယ်